ရှင်းနေဦးမင်းလွင်ဦးဟာမရည်ရွယ်ပဲဥပဒေအကျိုးဆောင်ပုဂ္ဂိုလ်တူဖြစ်လာခဲ့တာပါငယ်စဉ်ကပညာကိုကြိုးစားစီးပုခဲ့ပြီးဘွဲ့ရပြီးစမှပဝင်းကျင်အခြေအနေရဲ့စစ်စော်တိုက်တွန်းမှုကြောင့်ရှင်းနေအလုပ်ကိုစိတ်ဝင်စားလာခဲ့သူဖြစ်ပါတယ်ငွေကြေးအခက်အခဲကြောင့်ဥပဒေရဲ့အကာအကွယ်ကင်းမဲ့နေသူတွေဥပဒေအကြောင်းမသိနားမလည်လို့ဒုက္ခရောက်နေရသူတွေကိုကူညီခြင်းနဲ့စစ်ကသူ့ဘဝလမ်းကြောင်းကိုရွေးချယ်ပေးခဲ့တာဖြစ်ပါတယ
်ကျွန်တော်တို့ကြောင်းပြီးသွားပြီးတော့1983ခုနှစ်လောက်ပေါ့နော်အဲ့ဒီမှာကျွန်တော်စပြီးတော့ဆုံးဖြတ်ဖြစ်တယ်အဲ့လိုဆုံးဖြတ်ဖြစ်တယ်ဆိုတာလည်းကျွန်တော်မြန်မာနိုင်ငံအတွင်းမှာဒီလိုမျိုးအချင်းထောင်တွေအတွင်းကနေပြီးတော့တရားရုံးတွေမှာကျွန်တော်ကနေ့တိုင်းတွေ့နေတာဟုတ်ရဲကားကြီးတွေနဲ့အပြာကြီးတွေနဲ့ရောက်လာတယ်ပြီးလို့ချင်းရဲကားအပြာကြီးတွေနဲ့တုပ်ကြီးပြန်ပါသွားတယ်တချို့ကြတော့လေအဲ့ဒီလိုမျိုးပြန်ပါသွားတဲ့အခါမှာဥပဒေအခွင့်အရေးရအာမခံရနိုင်နဲ့အခွင့်အရေးရှိပေမယ့်အာမခံပြီးမဲ့လူမရှိတာတွေအကျိုးဆောင်တွေမရှိတာတွေအဲ့ဒီလူနားမလည်လို့လူတွေတော်တော်များများဒုက္ခရောက်တာတွေပုံမှာကြည်ပြီးတော့ကျွန်တော်ကရှင်နေဖြစ်တော့အသက်မဝင်ကြောင်းပြုမယ်ဆိုပြီးတော့ကျွန်တော်ဆုံးဖြတ်လိုက်တယ်
ဆရာကောင်းသမားကောင်းတွေရဲ့လက်ညှိုးမှုနဲ့ရှင်းနေတယောက်ဖြစ်လာခဲ့ပြီးတဲ့နောက်တရားမမှုတွေကိုလိုက်ပါဆောင်ရွက်တဲ့ရှင်းနေဖြစ်ဖို့ကြီးရွယ်အားထုတ်ခဲ့ပြီးမယ်လဲတကယ်လက်တွေ့မှာတော့လူခွင့်ရေးအကျိုးဆောင်ရှင်းနေတူဖြစ်လာခဲ့ရပါတယ
်တူတီတီသူတမတီတီပြန်ကြီးဦးချန်ထောင်းအောင်မြအဲ့ဒါကျွန်တော်ရဲ့လေရင်ဆရာပါသူကနေပြီးတော့ကျွန်တော်ရဲ့ချိန်မှာမာစတာလို့ခေါ်တာပေါ့ဗျာအဲ့ဒီမှာကျွန်တော်သူ့စီမှာတနေ့လှုပ်တင်ရှင်းနေဖြစ်လှုပ်တယ်လုံးတဲ့အခါကျတော့ကိုးလာမြောက်တဲ့အခါမှာဆရာကြီးကကျမကြီးမကောင်းကျမကြီးမကောင်းတော့ကျွန်တော်ကကဲမင်းဒီရှင်းနေပညာတည်စီဘူးကျင်နေဆိုလို့ရှိရင်တော့ငါတပည့်နှစ်ယောက်ရှိတယ်ပေါ့အဲသူတို့စီမှာစီဘူးပါဆိုပြီးတော့ကျွန်တော်ကရခိုင်ရှိနေပြီပါပဲစနေကဥတာဟင်းနောက်ပြီးတော့ကြောက်တော်ကဥသိန်းစိုးအောင်သူတို့စီကိုစာရေးပေးပြီးတော့ကျွန်တော်လွှတ်လိုက်တယ်လို့လိုက်တော့ကျွန်တော်အဲ့ဒီဆရာကြီးနှစ်ယောက်စီမှာသွားပြီးတော့နောက်ထပ်နှစ်နှစ်ပေါ့ဗျာပညာသင်ရတာပေါ့ကာကြီးခောက်ဝေရစားပေါ့ဒီအဲ့ဒါတွေအကုန်သင်တယ်အဲ့ဒါတွေအကုန်သင်ပြီးတဲ့အခါမှာကျွန်တော်ကတော့အမှန်တော့ဒီလူခွင့်ရေးရှင်နေဖြစ်ဖို့လည်းမဟုတ်ဘူးဗျာကျွန်တော်ဖြစ်ချင်တာကတရားမမှုတွေကိုပိုင်ပိုင်နိုင်နိုင်ကျွမ်းကျင်နေရှင်နေတယောက်ဖြစ်ချင်တာ
ရှင်နေဦးမင်းလွင်ဦးဟာ1988ခုနှစ်ဒီမိုကရေစီအရေးတော်ပုံကာလနောက်ပိုင်းပြည်ပကိုရောက်ရှိလာပြီးတဲ့နောက်အလုသမားအခွင့်အရေးအမျိုးသမီးနဲ့ကလေးအခွင့်အရေးစတဲ့လူအခွင့်အရေးကိစ္စတွေကိုဒီဇိုင်းမမဲ့လိုက်ပါဆောင်ရွက်ရင်းလူအခွင့်အရေးရှင်းနေလုံလုံဖြစ်လာခဲ့ရတာပါမြန်မာနိုင်ငံကလူအခွင့်အရေးချိုးဖောက်ခံရမှုတွေကိုဥပဒေကြောင်းအရအမြဲထိတွေ့ဆောင်ရွက်ပေးနေသူတို့အဖြစ်ဒီကနေ့မြန်မာနိုင်ငံကလူအခွင့်အရေးအခြေအနေတွေကိုဦးမင်းလွင်ဦးရှုမြင်သုံးသပ်တာကဒီလိုပါ
ကျွန်တော်မြန်မာပြည်ရဲ့လူခွင့်ရေးကိုပြောရမယ်ဆိုလို့ရှိရင်တော့ဝန်နေစရာကောင်းပါလေကျွန်တော်ကလေးတွေအတွက်လည်းခွင့်ရေးမရှိဘူးမျိုးသမီးတွေအတွက်လည်းခွင့်ရေးမရှိဘူးအလုပ်သမားတွေအတွက်လည်းခွင့်ရေးတော်တော်ငဲတယ်အဲ့ဒါတွေကိုကျွန်တော်တွေ့ရတယ
်မြန်မာနိုင်ငံဟာကမ္ဘာပေါ်မှာလူခွင့်ရေးအများဆုံးချိုးဖောက်နေတဲ့နိုင်ငံတစ်ခုအဖြစ်နိုင်ငံတကာလေ့လာစောင့်ကြည့်အဖွဲ့တွေရဲ့အစိုးရခန္ဓာတွေထက်မှာအမြဲလိုလိုစည်ရင်းသွင်းဖော်ပြခံနေရတာနှစ်ပေါင်းများစွာရှိနေပါပြီဒီလိုလူခွင့်ရေးချိုးဖောက်ခံရမှုမျိုးစုံကကင်းလွတ်နိုင်ဖို့အတွက်ဆိုရင်မြန်မာနိုင်ငံသားတွေအနေနဲ့ဘလို့လိုက်နာဆောင်ရွက်ဖို့လိုအပ်နေပါတယ်ရှင်းနေဦးမင်းလွင်ဦးရဲ့အကြံပြုချက်က
ကျွန်တော်တို့မြန်မာနိုင်ငံအတွင်းမှာကပြည်နှိမ်မှုမျိုးစုံတွေရှိတယ်ထို့နည်းတူသာပဲကျွန်တော်တို့မြန်မာနိုင်ငံအတွင်းမှာနေထိုင်ကြတဲ့တိုင်းသားလူသားပြည်သူအားလုံးကလည်းပြည်နှိမ်မှုမျိုးစုံကိုဘလို့တွန်းလှန်မလဲဆိုတာအမြဲစံစားနေရဆိုတာကိုကျွန်တော်သိရတယ်ဒါကြောင့်ကျွန်တော်အနေနဲ့ပြောချင်တာကတော့ဘလို့ပဲပြည်နှိမ်ပါစီမိမိရဲ့ခံစားချက်နဲ့မိမိရဲ့ပြောဆိုလူတဲ့ကိစ္စရတွေကိုနိုင်ငံတကာသိအောင်လူအတိုင်းဝိုင်းထဲမှာအကုန်လုံးကြားနိုင်အောင်နောက်ပြီးတော့မိမိရဲ့အပေါင်းပါတွေအားလုံးပါနိုင်အောင်ပြောဆိုပြီးတော့လှုပ်ဆောင်ကြပါလို့ပဲကျွန်တော်ကတော့ပြောချင်ပါတယ်ခင
်မိုင်မောင်းထောင်တဲ့ချီဝေးကွာလှမ်းတဲ့အရက်ဒေတာတခုကနေလူအခွင့်ရေးချိုးဖောက်ခံရသူတွေရဲ့အခြေအနေတွေကိုနိုင်ငံတကာကပူပြီးသိမြင်လာအောင်ကြိုးပမ်းဆောင်ရွက်ရင်းဝမ်းတာမျက်ရည်ဝေရတဲ့အထိကြည်နူးမှုရတ္တခံစားမိရတဲ့အခါရှိသလိုတခါတလေမှလည်းပုထုဇဉ်တို့ဘာဝအရဒေါမနတ္တပွားမိတဲ့အကြောင်းသူ့ရဲ့ခံစားချက်တချို့ကိုကုလူကြားပြန်ပါတယ်ခင်ဗျာ
အစလူခွင့်ကော်မရှင်နဲ့ပထမဦးဆုံးစပြီးတော့လုပ်တဲ့ဥစ္စာကဟိုမုံရွာကဆန္ဒကျော်ဆိုတဲ့ဆယ်တန်းကျောင်းသားလေးအမှုပြအဲ့ဒီအမှုမှာကျွန်တော်တို့ကနေပြီးတော့ဒီအချင်းပြီးပေါ့နော်ရေးပေါ်မြစ်တရခန်းစာထုတ်လိုက်ပြီးတော့တပတ်လောက်ပဲကြာတယ်ဒီကလေးကိုပြန်လွှတ်လိုက်တဲ့အခါမှာဒီကလေးရဲ့မိခင်နေရနေပြီးတော့ဝမ်းသာတယ်ဆိုတဲ့ကျေးဇူးတင်စကားတွေပြောတဲ့အခါကျွန်တော်တို့လည်းညှိကြတယ်ပေါ့ဗျာနောက်ပြီးတော့တခါအဲ့ဒီလိုမျိုးပဲကျွန်တော်မြန်မာပြည်အတွက်မှာလူခွင့်လှုပ်ရှားနေတဲ့စုစုနွေတို့ကိစ္စအဲ့ဒီလိုလူခွင့်နဲ့ပတ်သက်တဲ့လူတွေကိစ္စတွေလှုပ်ဆောင်တဲ့အခါမှာကျွန်တော်တို့အောင်မြင်တာမအောင်မြင်တာအပါဒါဓာရီကိုနိုင်ငံတကာပြည်အောင်လှုပ်ပြီးနေတယ်ဆိုပြီးတော့သူတို့ဖက်ကနေပြောဆိုတဲ့အတန်ကြီးကြတော့ကျွန်တော်အားရှိပါတယ်အဲ့တော့ဓာရီကတော့မအောင်မြင်သေးတဲ့အခါမှာတော့ကိုယ့်ရဲ့ကြည်နူးမှုဟာတစ်စိတ်တစ်ပိုင်းပေါ့ဗျာတချို့ဥစားလည်းကြည်ကိုရတာပေါ့တောက်ခေါက်မိတာလည်းရှိတာပေါ့ဥပမာအွန်လိုင်းမျိုးနယ်ကလေသမားတွေကိစ္စမျိုးဆိုလို့ရှိရင်တော်တော်မကြည်မနှက်ဖြစ်မိတာပေါ့ဒါကတော့ဘယ်တတ်နိုင်မလဲဗျာမြန်မာနိုင်ငံရဲ့နိုင်ငံရေးစနစ်ရဒီလိုဖြစ်နေတာဆိုတော့အောင်မြင်တာရှိတယ်မအောင်မြင်တာရှိတယ်အဲ့ဒီပုံမှာတော့ကျွန်တော်တို့ကဝမ်းသာလိုက်ဝမ်းနည်းလိုက်ပေါ့ဗျာအဲ့လိုပါ
ဒေတာတွင်းနိုင်ငံတွေထက်မှာတချင်ကအရာရာနံပါတ်1ဖြစ်ခဲ့တဲ့မြန်မာနိုင်ငံဟာအာဏာရှင်စစ်အစိုးရလက်အောက်ကိုကြားရောက်ခဲ့တဲ့1962ခုနှစ်ကစလို့အရာရာဘိတ်ဖြစ်သွားခဲ့တဲ့အတွက်စိတ်ထဲမှာအမြဲဘဝင်မကျဖြစ်နေခဲ့ရတဲ့ရှစ်နှစ်ဦးမင်းလူဦးကမြန်မာတွေကြံလက်မထောင်နိုင်တာမြင်တွေ့ကျင်သူတူလဲဖြစ်ပါတယ်ခင်ဗျာ
ကျွန်တော်တို့မြန်မာနိုင်ငံကတစ်ချိန်လုံးကအာရှမှာနံပါတ်1ပညာရေးမှာလည်းနံပါတ်1စီးပွားရေးမှာလည်းနံပါတ်1နောက်ပြီးတော့အိုးအိမ်တည်ဆောက်မှုတွေမှာလည်းအားလုံးကနံပါတ်1ဖြစ်တယ်အဲ့တော့အဲ့ဒီလိုဖြစ်ရတာနဲ့ကျွန်တော်တို့ဒီ1962နောက်ပိုင်းမှာတမတော်အနာသိမ်းပြီးတဲ့နောက်ပိုင်းမှာဖြူကားဖြာကားကျသွားလိုက်တာတိုင်းသူပြည်သားတွေရကြရမရှိတော့အဲ့ဒါတော်တော်ဝမ်းနည်းဖို့ကောင်းတဲ့အခြေအနေဖြစ်တယ်ကျွန်တော်အနေနဲ့မြင်နေတာတော့ဗျာကျွန်တော်တို့မြန်မာနိုင်ငံမှာရှိတဲ့မြန်မာနိုင်ငံသူနိုင်ငံသားတွေအားလုံးကအာရှမှာလက်မထောင်ပြီးတော့ကဲကျောင်းတကာတက္ကသိုလ်တကာမှာဆရာကြီးဆရာမကြီးဖြစ်နေခြင်းနဲ့နောက်ပြီးတော့အလုပ်ဌာနအသီးသီးမှာကျွမ်းကျင်တဲ့အရေးချင်းပြည့်အလုပ်သမားတွေဖြစ်နေခြင်းနဲ့နော်ဟိုကျွန်တော်တို့နိုင်ငံရဲ့အခြေအနေကအဲ့ဒီလိုဖန်တီးပေးတာဖြစ်တယ်ဒါပေမဲ့အစိုးရကိုယ်တိုင်အသုံးမချတဲ့အခါမှာကျွန်တော်တို့ပြည်သူပြည်သားတွေကအစိုးရရဲ့အထောက်ပံ့မရဘဲနဲ့လိုက်လုံနေရတာတော်တော်ပင်ပန်းတယ်အဲ့ဒါကိုကျွန်တော်အများကြီးစိတ်မကောင်းဖြစ်မိတယ်မြန်မာနိုင်ငံသူမြန်မာနိုင်ငံသားတွေအားလုံးကအာရှမှာညံ့တော့မညံ့ဘူးထိပ်ပိုင်းမှာရှိတယ်ဆိုတာကိုသူတို့စိတ်ထဲမှာစွဲစွဲမြင်းမြင်းရှိစေချင်တယ်လို့ပဲကျွန်တော်ပြောချင်ပါတယ်ခင်ဗျာ
အာရှလူခွင့်ရေးကော်မရှင်က၈နှစ်ဦးမင်းလွင်ဦးရဲ့တွေးမြင်တချို့ကိုကောက်နှုတ်ဖိတ်ဆက်ခဲ့တာပါအခုတစ်ပတ်သူတွေးသူမြင်အစီအစဉ်ကိုလည်းဒီမှာရှင်းလင်းပြပါစီနားဆင်ကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်ခင်ဗျာ